VOA American အသံရုံးချုပ်ရှိရာ Washington DC အပါဝင် American ပြည်အောင်စုရှေ့ဘက်ချမ်းမှာဒီကနေ့တောက်ချန်နေမှာစံချိန်ချိုးလောက်နှိမ့်မုန်နိုင်ကြပြီးရာသီဥတုဆိုးရမယ့်အန္တရာယ်ရှိနေပါတယ်။တောက်ချန်နေနေ့လယ်ပိုင်းကနေတနင်္ဂနွေနေ့ထိကြမ်းမဲ့နှင်းနေရာ Washington DC မြို့တော်မှာတော့နှစ်ပေလောက်ထိရှိနေမယ်လို့လည်းမိုးလေဝသချမ်းကျင်သူတွေကကမ်းမန်းထားကြပါတယ်။လေပြင်းတက်ခတ်တဲ့အန္တရာယ်နဲ့ကာယူလန်ဒေသတွေမှာရေကြီးမဲ့အန္တရာယ်တွေလည်းရှိနေပါတယ်။မုန်တိုင်းမဝင်ခင်မှာပဲ Washington DC ရဲ့မြို့တော်ဝင်မရီယာပေါ်စတာကတော့တောက်ချန်နေကစပြီးအရေးပေါ်အခြေအနေကြီးညာခဲ့တယ်လို့ကြောင်းတွေကိုလည်းပိတ်ထားလိုက်ပါတယ်။အစိုးရရုံးတွေကလည်းမွန်လွဲမှာနေတဝက်နဲ့ပိတ်မှာပါ။ Washington DC ကအများပြည်သူသုံးတည်ယူဖို့ဆောင်ရွက်လုပ်ငန်းတွေကိုလည်းမလုပ်ဘူးအာဏာပိုင်တွေကပိတ်ပစ်ဖို့စီစဉ်နေပါတယ်။နိုင်ငံနှံ့ကလေရင်ခီးစင်ပေါင်း 4,500 ရောက်ကိုလည်းဖျက်ထားခဲ့ရပါတယ်။နေမုန်တိုင်းတန်ရောက်လက်စစ်မီပြတ်တောက်မှုတွေကြောင်းနေတယ်လို့ဒေသခံတွေအနေနဲ့လိုအပ်မဲ့စားနပ်ရိက္ခာတွေကိုစုဆောင်းထားဖို့လည်းအာဏာပိုင်တွေကတိုက်တွန်းထားတာပါ။ Washington DC နဲ့ကရရမှာရှိနေတဲ့မေလန်းနဲ့ Virginia ပြည်နယ်တွေမှာလည်းအရေးပေါ်အခြေအနေတွေကြီးညာခဲ့တယ်လို့ Virginia ပြည်နယ်အုပ်ချုပ်ရေးမှူးတယ်မကောလစ်ကလည်းမွန်နိုင်တယ်ကိုလူလူအနေနဲ့အလေးနဲ့ထားကြဖို့သတိပေးနှိုးဆော်ခဲ့ပါတယ်။မွန်နိုင်တယ်ကိုအမေရိကန်ရှေ့ဘက်ခြမ်းကလူပေါင်းတန်းတဲ့ချီရင်ဆိုင်ရလိမ့်မယ်လို့လည်းအမေရိကန်မိုးလေဝသဌာနကခန့်မှန်းထားပါတယ်။